အစ္စရေးနဲ့ဟာမတ်အကြားအပြစ်ခရယဆေးသဘောတူညီချက်ရနိုင်ဖို့ကြိုးပမ်းနေကြတဲ့စစ်သားညီနိုင်ရေးမှုတွေမနေ့ညကအပြစ်ခရယဆေးကိုဥတီတဲ့သဘောတူညီချက်ရခဲ့တယ်လို့ဒီဆွေးနွေးမှုနဲ့နှိစပ်သူတွေကဒီကနေ့ဇန်နဝါရီလ23ရက်နေ့မှာပြောပါတယ်။အမေရိကန်၊အီဂျစ်နဲ့ကာတာနိုင်ငံတို့ကကြားဝင်ဆောင်ရွက်ပေးနေတဲ့ဒီစစ်သားညီနိုင်ရေးမှုတွေဟာလာပေါင်းများစွာကြာလာတဲ့အထိတိုးတက်မှုတစုံတရာမရရှိပဲဖြစ်နေခဲ့ရာကမကြခင်အမေရိကန်မှာအစိုးရတဲ့အပြောင်းအလဲဖြစ်လာကနေမှသဘောတူညီမှုရနိုင်ဖို့အချိန်မြင့်ဆောင်ရွက်လာကြတဲ့အတွက်အခုလိုတိုးတက်မှုတွေရရှိလာတာဖြစ်ပါတယ်ဒီသဘောတူညီချက်အခြေခံမူကြမ်းထဲမှာတော့အပြစ်ခရဆဲရေးဟာမတ်အဖွဲ့ကဖမ်းထားတဲ့ဒဇာကနေပြန်လွတ်ပေးရေးအစ္စရေးကထိန်းသိမ်းထားတဲ့ပါလက်စတိုင်းအကျဉ်းသားတွေပြန်လွတ်ပေးရေးနဲ့ဂါဇာကမ်းမြောင်မှာရှိတဲ့ပါလက်စတိုင်းတွေအတွက်စာနာမှုအကူအညီတွေတိုးမြင့်ပို့ပေးရေးတို့ပါဝင်တယ်လို့ဆိုပါတယ်အစ္စရေးဟာမတ်စစ်ပွဲဆုံးသတ်ရေးအတွက်သဘောတူညီချက်ရနိုင်ဖို့အတော်လေးနှိစက်နေပြီလို့အမေရိကန်အမျိုးသားလူမျိုးရေးအကြံပေး Jake Sullivan က CNN ရုပ်သံသတင်းဌာနနဲ့မနေ့တနင်္ဂနွေနေ့ကပြုလုပ်တဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်ဒီစစ်ပွဲဟာ15လကျော်ကြာလာပြီဖြစ်ပြီးအခုချိန်ထိဖန်ခံထားရဆဲဖြစ်တဲ့ဒဇာကန်68ယောက်ပြန်လွတ်မြောက်ရေးအတွက်ကြိုးပမ်းနေကြတာပါအဲ့ဒီ68ယောက်ထက်ကအများစုဖြစ်တဲ့3ပုံ2ပုံဟာအသက်ရှင်လျက်ရှိနေသေးတယ်လို့ယုံကြည်ထားကြပါတယ်ခင်ဗျာ